တင်းလာနေကစတင်ကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့ဒီအာရှပစိဖိတ်ဒေသအတွင်းထိပ်သီးညီလာခံမှာအမေရိကန်သမ္မတဥပမာကူစားတက်ရောက်လာတဲ့နိုင်ငံကျိုင်းဝန်ကြီးဂျွန်ကယ်ရီဟာဒီအမေရိကန်ပြည်သူအနေနဲ့ဒေသအတွင်းကိုအာရုံစိုက်ထားစေရှိတဲ့အကြောင်းအာရှပစိဖိတ်ဒေသခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအနေနဲ့မဟာဗျူဟာတွေကိုပြန်လည်ထိန်းညှိနေပေမဲ့အာရှဆိုင်ရာမူဝါဒအနေနဲ့ပတ်သက်လို့ဘာမှအပြောင်းလဲရှိမှာမဟုတ်တဲ့အကြောင်းဝန်ကြီးကယ်ရီကဒီအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာညီလာခံအတွင်းမှာသမ္မတဥပမာကူစားပြောခဲ့တာပါ။သမ္မတဥပမာကတော့ဒီပြည်တွင်းဗန္ဒိုက်ဆိုင်ရာညင်ပွားမှုတွေကြောင့်အစိုးရလုပ်ငန်းတချို့ဒီရန်နာထားတဲ့အခြေအနေဖြစ်နေတာကြောင့်ဒီ APEC စည်းဝေးကိုတက်မဲ့ခီးစဉ်ကိုပယ်ဖျက်ခဲ့ရပါတယ်။သမ္မတဥပမာအနေနဲ့ခုလိုမျိုး APEC စည်းဝေးကိုမတက်ရောက်နိုင်ခဲ့တဲ့အပေါ်မှာတော့အာရှပစိဖိတ်ဒေသခေါင်းဒီသူ့ရဲ့မဟာမိတ်တွေအတွက်တော့စိတ်ပျက်စရာဖြစ်ခဲ့ပါတယ်။ဝန်ကြီးကယ်ရီကတော့ဒီအမေရိကန်ဆိုးရရဲ့လုပ်ငန်းတွေခုလိုရပ်ဆိုင်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ခက်မိမိပြောပါတယ်။ဒါဟာနိုင်ငံရေးရဲ့တည်ငှအခြေအနေပဲဖြစ်တယ်ဆိုပြီးတော့တုံ့နှံခဲ့တယ်လို့ပဲAmerican ပြည်သူအနေနဲ့ကတော့သူ့ရဲ့ပိုင်းဖြတ်ချက်ရည်မှန်းချက်တွေအတိုင်းရှေ့တူပြီးတော့ဆောင်းသွားမှာဖြစ်တဲ့ဆိုပြီးတော့ပြောဆိုသွားပါတယ်။တမရဥပမာဟာ APEC စည်းဝေးကိုမတက်ရောက်နိုင်တော့တာကြောင့်ဒီတရုတ်တမရရှီကျင်းပင်ဟာတင်းလာနေအစည်းအဝေးမှာအဓိကလို့ဖြစ်နေပါတယ်။တရုတ်တမရကတော့ဒီ APEC အဖွဲ့ဝင်နိုင်ငံတွေနဲ့သူ့အနေနဲ့ချစ်ခင်ရင်းနှီးစွာနေထိုင်လို့ကြောင်းနဲ့အင်ဒီဂျင်းနိုင်ငံတွေကိုမိသားစုဝင်တွေလို့ရှုမြင်တဲ့အကြောင်းပြောကြားသွားပါတယ်။အခုလာမယ့်ဗုဒ္ဓဦးနေ့ကျတိကမှခင်ဗျာအခုလာမယ့်ဒီဗုဒ္ဓဦးနေ့ဘရူနိုင်းနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပမယ့်အာဆီယံညီလာခံမှာတော့ဒီတောက်ကြနေကြလို့ရှိရင်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ဂီမွန်းနဲ့မြန်မာသမ္မတဦးသိန်းစင်တို့တွေ့ဆုံမှုရှိတဲ့အကြောင်းကုလသမဂ္ဂသတင်းရပ်ကွက်ဒီမှာရေးသားဖော်ပြကြပါရခင်ဗျာ